ပြည်ပမှာတင်းရှောင်နေတဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝန်နဲ့ပတ်သက်နေတဲ့ထိုင်းရုပ်သံဌာနတစ်ခုကိုအစိုးရစန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့အင်ကာနီမှာတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်မြို့တော်ဘန်ကောက်မှာသတင်းတစ်ပတ်နီးပါးရှိလာပြီဖြစ်တဲ့အစိုးရစန့်ကျင်ရေးဆန္ဒပြသတင်းတွေဖော်ပြမှုကြောင့်လုပ်ငန်းတွေရပ်ဖို့မိတ ါပါမီဒီယာတွေကသတင်းမှားတွေထုတ်လွှင့်တယ်လို့ဝန်ကြီးချုပ်ဖရယုချန်ဦးချာကအင်ကာနေမှာဆွဆွဲပါတယ်ဒီဂျစ်တယ်စီးပွားရေးဝန်ကြီးဌာနရဲ့တိုင်ကြားချက်အပေါ်တရားရုံးကစီရင်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ချန်ဦးချာကပြောဆိုတာပါအခုလိုလုပ်ငန်းတွေပိတ်ဖို့ညွှန်ကြားခံရတဲ့မီဒီယာလုပ်ငန်းတွေဟာကွန်ပျူတာပြည့်မှုဆိုင်ရာဥပဒေတွေနဲ့အရေးပေါ်အမိန့်ကိုချိုးဖောက်တယ်လို့ဝန်ကြီးဌာနကပြောဆိုထားပါတယ်။ Voice TV ရဲ့အမှုဆောင် Marking Petline ကတော့သတင်းထုတ်လွှင့်မှုတွေကအမျိုးသားလုံခြုံရေးကိုထိပါတယ်ဆိုတာကိုညင်းပါတယ်။တရားရုံးရဲ့အမိန့်စာရွက်လက်ခံမရမချင်းအွန်လိုင်းကနေရုပ်သံဆက်လက်ထုတ်လွှင့်မယ်လို့လဲ Voice TV ရဲ့နိုင်ငံရေးအစီအစဉ်တင်ဆက်သူဘေးရော်အလီကပြောပါတယ်။လူလေးဦးထက်ပိုမစုရဆိုတဲ့တမ်းမြင့်ကန့်သက်ချက်ကိုစန့်ကျင်ပြီးပြီးခဲ့တဲ့သတင်းပတ်ကဆက်လို့မြို့တော်ဘန်ကောက်မှာထောက်နဲ့ချီပြီးဆန္ဒပြနေကြတာပါ။ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့စစ်တပ်ကရေးဆွဲတဲ့အခြေခံဥပဒေပြင်ဆင်ဖို့ဘရင်စနစ်ပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေတောင်းဆိုနေကြတာဖြစ်ပါတယ်။